www.com 啊，支持我哋先啊。
ဒီအမေရိကန်တန်ကနေအောက်တိုဘာ18ရက်တောက်ကြနေမနေ့ခင်မြန်မာဘာသာစီစဉ်တွေကိုမနေ့9ရက်ဒီဆက်လက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line meter 30 40 50နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
အဲ့တော့ကူးဆက်ပေါ်ကတော့ချောင်းဆိုးလိုက်တယ် TV ရောဂါရှိတဲ့လူရဲ့အဆုတ်ထဲကနေ TV မိုးလေးတွေလေထဲမှာပြန်နေကျန်တဲ့လူကအသက်ရှူလိုက်တယ်ပေါ့အဲ့တော့ကျွန်တော်တို့လူသားဆိုတာအသက
် TV ယောဂကုသမှုကြာဆင်းရဲနဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ချမ်းမရေးအဖွဲ့ရဲ့အငြင်းစားညင်ကြားရေးမှူးဒေါက်တာဝင်းမောင်နဲ့မေးမြန်းတင်ပြထားတာကိုနားဆင်ရမှာပါဒါအပြင်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့ American Indian အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
roll your eyes
ဖြစ်ပါလေ။စာလုံးပေါင်းက R O L L roll ကလှိမ့်တာလဲစီတာ Y O U R yoga သင်ဤ E Y E S eyes ကမျက်လုံးတွေဆိုတော့ squid clone ရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမူအရာရတစ်ခုခုကိုမကျေနပ်တာမယုံတာစိတ်မရှိတော့တဲ့အမူအရာမျိုးကိုပြတာတာဖြစ်ပါလေတကယ်လည်းပဲမျက်စိကိုအပေါ်ကိုပြင်ပြီးပြတာတဲ့အမူအရာဟာနည်းနည်းတော့တစ်ဖက်သားကိုမလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်လဲသားသမီးကမိဘတစ်ဖက်ကဆရာသမားကိုအဲ့ဒီလိုအမူအရာနဲ့ပြတာရင်တကယ်ပဲတစ်ဖက်ကဒေါသုံထကြမှာမလွဲပါဘူးဒါကြောင့် idiom အသုံးကတော့Roll your eyes ကစောစောကပြောခဲ့တယ်လို့ပါပဲတစ်ဖက်သားပြောတာကိုမယုံတာမလေးစားတာစိတ်မရှိတော့တာကိုရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the rightto tell her daughter not to be late coming home at nights.
Susan ye mi ya tu thami ya myesi ko pin pi saim shi do de amu ya lu pya do taik ko sai su twa de. Nya dwi ma a pyin ga ni nyin ne pyan la da ma tin do bu lo a me tu u ni ne pyo pai kwin shi da mu khu lo lu pya da ko yai ne lo yu sa da bo lo de bi ya ba de. U ma ko naw ta khaw na sin chi cha ya aw.
Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at nights.
Say မရှိဘူးမလေးစားဘူးမယုံဘူးဆိုပြီးတော့မျက်စိကိုပင့်ပြီးပြတာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Roll your eyes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။နခင်းအလေးစားသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်တင်ပြပေးသွားတာဖြစ်ပါတယ်။ VOE ကနေတောက်ချာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်ဒီဆက်လက်တန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။တိုင်းရင်းသတင်းတော့အစီအစဉ်ကိုမထုတ်လွှင့်ခင်မှာအရင်ဆုံးတော့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့ဒီယောဂကုသမှုကြာဆင်းရေးဦးချင်းအတိနဲ့တာဝန်ရှိသူတွေဝိုင်းကူနိုင်တာတချို့ကိုတင်ပြထားတာပါ။ TV ဖြစ်တာမသိတဲ့သူ၊လလန်းမမီတဲ့သူတွေသူများနေတာကိုဖြေရှင်းနိုင်ဖို့လူတူချင်းအနေနဲ့ယောဂလက္ခဏာတီးပြီးတော့စောစောစစ်စောစောကုပေးနိုင်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်တူးချင်းအနေနဲ့ဘယ်လိုလက္ခဏာတွေကိုသိသင့်ပြီးယောဂရှိလာရင်မကူအောင်ဘာလို့သင့်တယ်လဲပညာဖေးစစ်ဆေးကုသတာကိုလက်လန်းမီအောင်အဖွဲ့အစည်းတွေကဘာလို့ပေးနိုင်မလဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အငြိမ်းစားညွှန်ကြားရေးမှူးဒေါက်တာဝင်းမောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคดร.อู้มาครับคุณรู้မြန်မာနိုင်ငံမှာဒီ TV ဖြစ်နှုန်းကလည်းရော့တော့ရော့ကြတယ်ဒါပေမဲ့တစုံတရာကဘာမှအများဆုံးနိုင်ငံတွေမှာပါနေသေးတယ်ပေါ့နော
်
အချိန်နဲ့မှာပဲဒီမသိနိုင်တဲ့ TV ဖြစ်နေတဲ့လူတွေနောက်ကုသမှုလလန်းမမိနိုင်တဲ့လူတွေရှိနေတဲ့အခါကျတော့ ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဆရာကြီးအဓိကအရေးကြီးဆုံးအချက်ပြည်သူတွေသိသိသိထက်တဲ့အချက်တွေဆိုဘယ်အချက်တွေကိုဆရာထောက်ပြမလဲ
ပြည်သူတွေသိသိတဲ့အချက်ဆိုတာ TV ယောဂအကြောင်းကိုသူတို့သိဖို့လိုတယ် TV ယောဂရဲ့ကုသပုံအဓိကသိဖို့လိုတယ်အဲ့တော့ကုသပုံကတော့ချောင်းဆိုးလိုက်တယ် TV ယောဂရှိတဲ့လူရဲ့အဆုတ်ထဲကနေ TV ပိုးလေးတွေလေထဲမှာပြန်တယ်ကျန်တဲ့လူကအသက်ရှူလိုက်တယ်ပေါ့အဲ့တော့ကျွန်တော်တို့လူသားဆိုတာအသက်မရှိဘဲနေလို့မရတဲ့အတွက်ဒီကူးဆက်မှု၄ရက်တစ်ဆင့်ကူးဆက်မှုကိုဖြတ်ဖို့ဆိုတာတော်တော်ကိုခက်ပါတယ်မိန်းဆိုကအဲ့ဒီကလာပါတယ်အဲ့လာတဲ့အတွက်ကျွန်တော်တို့တွေကမလုပ်သင့်လေဆိုတော့ကိုချောင်းဆိုးရင် TV ဖြစ်မယ်သူသွားပြီးအစမ်းသက်ခံနေတာပေါ့စမ်းသက်ခံလို့ TV ဆေးကူးလိုက်မယ်ဆိုရင် TV ဆေးရဲ့ဆွမ်းအာနိသင်ကြောင့်တစ်ပတ်၁၀ရက်လောက်တာကူးလိုက်တာ ਨੇ သူ့ထဲမှာရှိတဲ့ TV ပိုးရဲ့90 95ရာနှုန်းကတခါတည်းပေးကုန်ကြတဲ့ပိုးတွေက TV ပိုးတွေကအဲ့တော့သူများကိုကူးဆက်ဖို့နှုန်းကတော်တော်ကြီးကိုမကူးဆက်နိုင်တဲ့လောက်ကိုကျသွားပါတယ်ဒါကြောင့်မလို့ကျွန်တော်တို့ TV ပဲဖြစ်ဖြစ်မြည်သည့်ယောဂပဲဖြစ်ဖြစ်ယောဂဖြစ်လို့ရှိရင်အစောကြီးရှာဖွေတွေ့ရှိပြီးတော့ပျောက်ကင်းအောင်ကုသခြင်းက TV ကဲ့သို့ကူးဆက်ယောဂတွေအတွက် TV လူနာအတွက်လည်းသိကောင်းတယ်စောစောသိပြီးစောစောကုတဲ့အတွက်ယောဂပျောက်ဖို့သိကြတာပေါ့နောက်ကြမှာကုရင်ယောဂပျောက်ဖို့ဆိုတာပျောက်တော့ပျောက်မှာပေါ့သိပြီးတော့ခံစားရတာလည်းအဆုံးမှဖြစ်တဲ့ဒါရီတန်ရက်တွေတအားများပါတဲ့ခါကျတော့ယောဂပျောက်ဖို့တော့နည်းနည်းလေးခက်တဲ့သဘောမျိုးရှိပါတယ
်ဟုတ်ကဲ့ဆရာအခုလို့စောစောသိကုလိုက်တဲ့အတွက်ကုဆက်မှုအပေါ်မှာရောဘယ်လိုသက်ရောက်မှုရှိနိုင်မလဲဆရာ
ကျွန်တော်တို့ကုဆက်ယောဂဆိုတော့စောစောသိလိုက်တာနဲ့ဥပမာ TV လူနာတယောက်ကချောင်းဆိုးပြီး၃လလောက်ကျန်းမာရေးဌာနမြောက်ဘူးမသိဘူးဆိုရင်သူ့ဆရာ TV ပိုးတွေကိုကျန်တဲ့လူတွေကို၃လလောက်ကူးဆက်နေမှာအဲ့ဒါမဟုတ်ဘဲနဲ့သူချောင်းဆိုးတာနဲ့တပတ်နှစ်ပတ်သုံးပတ်လောက်ဆိုးတာနဲ့ TV ဖြစ်မလို့သွားပြီးစမ်းပြီးတော့ကုလိုက်တာနဲ့ပြည်သူလူထုကိုကုနိုင်တာသုံးပတ်လောက်ရှိပြီးတော့ဆေးလည်းကုတော့ဆေးကုပြီးတပတ်လောက်ကြာတာနဲ့သူများကူးဆက်တဲ့နှုန်းကတော်တော်ကိုကျသွားတာ
အ
ဓိကအချက်ကအဲ့ဒီနေရာမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာ TV ရှိပြီးသားသူအနေနဲ့ပေါ့နော်တခြားသူတွေကိုမကူးအောင်တခိုးကြီးတခါရလုံနိုင်တာရော
ချောင်းဆိုးတယ်ဆရာTV တောင်ချောင်းဆိုးတာလားဘာကြောင့်ချောင်းဆိုးတာလဲမစစ်ဖဲနဲ့မယောဂမရှာဘဲနဲ့မသိနိုင်ဘူ
းဟုတ်ကဲ့ဆရာအဲ့ဒါကျတော့ဆရာကြီး
ကျွန်တော်တို့ TV အားလို့မနဲ့အိယာထတာနဲ့မျက်နာသစ်သွားတိုက်တယ်ဆိုတော့တကယ်ကောင်းတဲ့အလေးကြီးကြီးလို့ချောင်းဆိုးတာနဲ့လက်ကင်မွားနဲ့နှာခေါင်းနဲ့ပါးစပ်အုပ်ဆိုးတာမျိုးနောက်ဆုံးကဘာညွန်ကြတဲ့ဒါမျိုးပေါ့လက်မောင်းလေးနဲ့အုပ်ဆိုးတာမျိုးပေါ့လက်လေးကိုးပြီးတော့အဲ့ဒီအဆင့်လောက်ကိုလူတိုင်းလုံနိုင်မယ်ဆိုရင်ကိုယ်စီကယောဂကိုသူများကိုမကူးဆက်နိုင်ပါဘူးနောက်ရှိတဲ့ယောဂာတွေကအစောစီးစွာရှာပြီးကုလိုက်တာနဲ့သူများကုဆက်နှုံးနေတော်တော်ကြီးကိုကြဆင်းသွားပါမယ်။ဒါကြောင့်ပြည်သူလူထုအနေနဲ့တဏှာ TV လက္ခဏာတွေကိုသေသေးချာချာလူတိုင်းစီလောက်ပြထားဖို့လိုပါတယ်။
ဟုတ်ကဲ့ဆရာ
။အဲ
့ဒီခါကျတော့အဲ့ဒီအရေးကြီးဆုံးဖြစ်တဲ့ဒီတဏှာ TV လက္ခဏာတွေကိုဆရာကြီးအသေးစိတ်လေးလေ
းဟုတ်ကဲ့
ဟုတ်ကဲ့
TV ယောဂာကတကူလုံးမှာလူခန္ဓာကိုအင်္ဂါအစိတ်ပိုင်းအားလုံးမှာဖြစ်ပါတယ်။အဲ့လိုဖြစ်တဲ့အတွက်လေရှူလို့ဖြစ်တဲ့အတွက်အဆုံမှာတော့အဖြစ်အများဆုံးမှာ80ရာနှုန်းအဆုံမှာဖြစ်များတော့သူ့ရဲ့တန်ရ TV လက္ခဏာကအဆုံမှာဖြစ်တဲ့ TV ယောဂရဲ့လက္ခဏာတွေများပါတယ်ဒါကြောင့် TV ယောဂလက္ခဏာတွေမှာအရေးကြီးဆုံးကချောင်းဆိုးခြင်းဆိုတာပါလာတာပေါ့အဲ့တော့ချောင်းကနှစ်ပတ်ထက်ပိုပြီးတော့ကြာကြာဆိုးမယ်ဒါအရေးကြီးပါတယ်အဆုံမှာဖြစ်တဲ့အတွက်ချောင်းဆိုးရင်တလိပ်တွေထွက်ပါမယ်တလိပ်ထဲမှာနည်းနည်းလေးပြင်းထန်လာတဲ့အခါမှာသွေးစာလေးတွေပါနိုင်ပါလေတခါတလေသွေးကိုချောင်းဆိုးတာနဲ့သွေးကြီးနိုင်တော့အနိုင်တဲ့အခြေမျိုးဖြစ်ပါတယ်နောက်ပြီးတော့အဆုံမှဖြစ်တဲ့အတွက်ကြောတွေရင်နေရာအောင့်နိုင်ပါလေနောက်ပြီးတော့မောတတ်ပါလေအဲ့တော့တီးပြားတစ်ခုလုံးမှဖြစ်တဲ့အတွက်အဆုံပဲဖြစ်ဖြစ်ကျန်တဲ့ခန္ဓာကိုယ်အတန်ပြဘယ်နေရာမှဖြစ်ဖြစ်သူ့ရဲ့ရေဘူးရဆိုင်းစင်တာတော့တငွင်ငွေလေးညနေပဲညနေပဲညဘက်မှာတငွင်ငွေလေးဖြားပါတယ်ဖြားတာရှိတယ်ပေါ့ညမှာချွေးထွက်တယ် TV ဖြစ်တဲ့အတွက်အစာတော့ပြက်တယ်ခလွန်းပြက်တယ်ပေါ့အစာတော့ပြက်တဲ့အတွက်လူနာတဖြည်းဖြည်းပိန်ချုံးလာမယ်ပိန်ချုံးလာတဲ့အတွက်မောမယ်ပန်းမယ်အလုတ်လုတ်ချင်းကန်ရင်စိတ်ပြည့်ပြက်မယ်ဒါကဘယ်နေရာမှာ TV ဖြစ်ဖြစ်ရေဘူးရ TV လက္ခဏာတွေပါဒါကြောင့်ခြုံပြောရင်ချောင်းဆိုးမယ်ဖြားမယ်တလိထွက်မယ်ချောင်းဆိုးသွေးပါမယ်ပိန်သွားမယ်ဆိုရင်တော့တဏှာ TV လက္ခဏာလို့ကြီးလက်ဒေတာအောက်ခြေပြည်သူလူလူအထိသိသွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေပြလိုက်ပြီဆိုလို့ရှင်တော့အမြန်ဆုံးနှိစက်ရာဆေးရုံစေကံဒါမှမဟုတ်ရှင်လည်းဒီဆရာဝန်ပေါ့နော
်ရမကြီးဆရာမရပါတယ်ဆရာ
ဟုတ်ကဲ့အားလုံးကိုအမြန်ပြဖို့အတွက်မိမိကိုယ်တိုင်ကော ပဝန်းကျင်တန်ဝိုင်းကကောဝိုင်းပြီးတော့ကုညီပံပေးဖို့လိုမှာပါဆရာနော
်မှန်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီ TB ယောဂဖြစ်နေတဲ့သူတွေကိုဒီမသိနိုင်တဲ့အနေထားကနေသိနိုင်အောင်ပေါ့လုံနိုင်တဲ့တခြားစူးစမ်းနေတဲ့နေ့တွေရော
ပရိုဂရမ်အနေနဲ့ကျွန်တော်တို့နိုင်ငံတော်အနေနဲ့လည်းကျမကြီးဒီ TB လက္ခဏာတွေကိုပမ်ဖလက်လေးတွေပေါ့လက်ကမ်းစာဆောင်လေးတွေလုပ်ပြီးတော့ကျေးလက်ကျေးရွာ6000လေးတောင်ညောင်းမှာတော်တော်များများကျွန်တော်ထင်ပါတယ်ကျေးရွာတိုင်းမှာရောက်တောင်မှာ89000တောင်ကကျေးလက်စာကြည့်တိုက်လေးတွေရှိနေပြီအဲ့ဒီစာကြည့်တိုက်လေးတွေမှာပါ TV နဲ့ပတ်သက်တဲ့ကျန်းမာရေးပညာစာရွက်ကလေးတွေရောက်အောင်ထားနိုင်မယ်ကျွန်တော်တို့နဲ့ပြန်ကြားရေးဝန်ကြီးဌာနနဲ့ချိတ်ဆက်ပြီးတော့မှဆောင်ရွက်မယ်ဆိုရင်တော့ဒါကျွန်တော်တို့နှစ်ဖက်လုံးရောကျေးရွာသူကျေးရွာသားတွေအတွက်ရောတိုင်းပြည်ပြည်သားတွေအတွက်ရောအင်မတန်ကောင်းတဲ့ပညာပေးအလုပ်ကလေးဖြစ်လိမ့်မယ်လို့ပြပြချင်ပါတယ
်ဟုတ်ကဲ့ဆရာဒီ TV ယောဂကုသမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
အဓိကတော့တန်ရ TV လက္ခဏာတွေကိုသိရမယ် TV ကျွန်တော်တို့ဌာနတွေနေနေလည်းဒီပြည်သူလူထုကကျန်းမာရေးစောင့်ရှောက်မှုပေးတာနဲ့လက်လန်းမြောင်ကျွန်တော်တို့ဆောင်ရွက်ပါတယ်အဲ့တော့ကျေးလက်ဒီမှာတခါတည်းဟိုတလိပ်ခံယူတဲ့စင်တာတွေပါတယ်သတ်မှတ်ပေးထားတဲ့မှာတချို့ရွာတွေမှာဆိုရင်ထောင်ဆိုးတဲ့လူအဲ့ဒီအိမ်သွားသွားပြီးတော့အဲ့ဒီတလိပ်ခံတဲ့နေရာမှာတလိပ်ခွက်ထားထားပြီးအဲ့ဒီဗော်လန်တီးယားနဲ့မြို့ကိုပေးပြီးအဖြေပြီးအဲ့လောက်ထိကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ဂျမအီကန္နာကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့တိုင်းရင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒီအစီအစဉ်ကိုထိုင်းချေဆိုင်တိုင်းရင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်လက်နက်ကင်အဖွဲ့၄ဖွဲ့တို့ပူးပေါင်းပြီးကော်တူးလေးတက်မတော်အမီနဲ့ပူးပေါင်းဖွဲ့စည်းလိုက်ပါတယ်မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA ရဲ့လှုပ်ရှားစစ်တောင်းအခြေစိုက်စခန်းတွေအားလုံးကိုစုပ်ပေးဖို့မြန်မာစစ်တပ်ဘက်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့မြောက်ပိုင်းရှမ်းပြည်တက်မတော်နဲ့မြန်မာအစိုးရတပ်တို့ကြားတင်းမာနေတဲ့စစ်ရေးအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါပြည်တွင်းပြည်ပကကရင်လူထုရဲ့တောင်းဆိုချက်အရာကရင်လက်နက်ကိုင်အဖွဲ့၄ဖွဲ့ပူးပေါင်းပြီးကော်တူလေးတပ်မတော်ပြန်လည်ဖွဲ့စည်းလိုက်ပြီးဆိုတဲ့ထုတ်ပြန်ချက်တစောင်းဟာအော်တိုဘာလ23ရက်နေ့ရက်စွဲနဲ့ထွက်ပေါ်လာခဲ့ပါတယ်ကရင်အမျိုးသားလက်နက်ကိုင်အဖွဲ့တွေပြန်လည်ပေါင်းစည်းရေးအတွက်ကရင်အမျိုးသားအစည်းအရုံးရဲ့15ကြိမ်မြောက်ကွန်ကရစ်ညီလာခံကြီးရဲ့သဘောထားဖြစ်သလိုငင်းချရေးကိစ္စတွေကိုလှုပ်ဆောင်ရင်းကရင်လက်နက်ကိုင်အဖွဲ့အလုံးပူးပေါင်းတိုက်ပွဲဝင်သွားဖို့အတွက်အခုလိုပေါင်းစည်းတာဖြစ်တယ်လို့ကရင်အမျိုးသားလူမျိုးရေးတပ်မတော်ရဲ့ပထမတန်းစစ်ဦးစီးမှုဗိုလ်ချုပ်မဲ့အေးစိန်ကပြောပါတယ်ကိုယ်သူလေးတက်မတော်ပြန်လည်ဖွဲ့စည်းရေးထုတ်ပြန်ချက်ထဲမှာ KNU ကရင်မျိုးသားအစည်းအရုံးရဲ့ KNLA တက်ကိုစားဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်စောဘောကျော်ဟဲ DKBA ကိုစားဗိုလ်ချုပ်စောလာပွဲ KDO စစ်ဦးစီးချုပ်ဗိုလ်ချုပ်နေသားမြ KNU KNLA ငြိမ်းချမ်းရေးကောင်စီတက်ကိုစားဘျူဟာမူဘုံမူးကြီးတိုက်ကားတို့ဥဆောင်ပြီးလက်မှတ်ရေးထိုးခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်အတွင်းလှုပ်ရှားနေတဲ့ရှမ်းပြည်တပ်မတော် SSPP SSA လှုပ်ရှားစစ်ကြောင်းတွေအခြေစိုက်တပ်စခန်းတွေအားလုံးစုပ်ပေးဖို့ရှမ်းပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးပုံမူကြီးအောင်တူကစာရေးအကြောင်းကြားလိုက်ပါတယ်ကိုရင်းနေရက်ဆွဲနဲ့တောင်ကြီးမြို့ SSPP SSA ဆက်ဆံရေးယုံကိုစာရေးတာပါစာထဲမှာတန်လွဲ့နောက်ချမ်းတန်ရံမြို့နယ်တောင်ဘက်နှမ်လုံးမွန်းကောက်ကြီးရွာဥစုတွင်းမှာရှိတဲ့နှမ်စီကျိန်နဲ့လွယ်လန်းဒေတာတွေကိုစီရေလှုပ်ရှားမှုရုပ်တိမ်ပေးဖို့အချက်တွေကိုတောင်းဆိုထားတာပါရှမ်းပြည်တပ်မတော်ထွေထွေတွင်းရေးမှူးချုပ်ခွန်ဆန်ကတော့မဆုတ်ပေးနိုင်ဘူးလို့ပြောပါတယ်ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာအစိုးရဟာပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်
ကချင်နှစ်ချင်းခရိယံအသင်းတော်ကဒုက္ခသည်စခန်းမှာခိုးလုံခဲ့တဲ့ကချင်စစ်ပြေးဒုက္ခသည်နှစ်ဦးကိုညှဉ်းပန်းနှိပ်စက်ဖမ်းဆီးထောင်ချထားတဲ့အမှုနဲ့ပတ်သက်လို့ချွင်းချက်မရှိအမြန်ဆုံးလွှတ်ပေးဖို့ကချင်ပြည်နယ်ရှိလူမှုအဖွဲ့အစည်း34ဖွဲ့ကနေတမတဦးသိန်းစိန်ထံထပ်မံစာရေးတောင်းဆိုလိုက်ပါတယ်။အောက်တိုဘာလ23ရက်နေ့ကထပ်မံတောင်းဆိုခဲ့တာပါ။အစိုးရတပ်ဟာကချင်စစ်ပြေးဒုက္ခသည်ဦးလဖိုက်ကမ်နဲ့ဦးပရောင်ယုံတို့နှစ်ဦးကိုကချင်လူမျိုးရေးတပ် KNA တပ်ဖွဲ့ဝင်အဖြစ်စွပ်စွဲပြီးဖမ်းဆီးထားချိန်မှာလူမျိုးရေးဘာသာရေးစော်ကားမှုတွေနဲ့အတူလင်တူဆက်ဆံခိုင်းခြင်းညှဉ်းပန်းနှိပ်စက်ခြင်းအမျိုးမျိုးကိုကျူးလွန်ခဲ့တယ်လို့လည်းတောင်းဆိုစာထဲမှာဖော်ပြထားပါတယ်။သူတို့နှစ်ဦးကိုပြီးခဲ့တဲ့2012ခုနှစ်ဇွန်လလောက်မှာအစိုးရတပ်ခလာရ39တပ်ရင်းကဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်။
ရခိုင်မျိုးသားပါတီကကောင်းဆောင်တွေကနေစစ်တွေမြို့မှာရဟန်းတံခါးတော်တွေနဲ့ရခိုင်ဝါရစ်နိုင်ငံရေးပုတ်ကိုတွေစီကဩဝါဒခံယူပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီအခါနာမပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကဒီနေ့ဟာရခိုင်မျိုးသားတွေအညီအညွတ်ဆုံးကာလလို့ပြောနိုင်တယ်လို့နောင်လာနောက်သားတွေအတူယူနိုင်အောင်လှုပ်ဆောင်နိုင်ဖို့မျှော်လင့်နေတယ်လို့လုပ်ငန်းတွေအကောင့်ထဲပေါ်ရမှာလဲအကြံကောင်းညံကောင်းတွေရဖို့အတွက်အခုလိုဩဝါဒခံယူရတာဖြစ်ပါတယ်လို့ပြောပါတယ်။ကြရောက်လာကြတဲ့ဆရာတော်ကြီးတွေကလည်းကောင်းဆောင်တွေအနေနဲ့ဒီခံတရားနဲ့မေတ္တာတရားထားရှိဖို့လိုတယ်လို့အတ္တမာနတွေကိုရှေ့တမ်းမတင်ကြဖို့မိန့်ကြားခဲ့ကြပါတယ်။အဲ့ဒီအခမ်းအနားကိုစစ်တွေမြုပ်ကဆရာတော်ကြီးတွေရခိုင်နိုင်ငံရေးတမားတွေနဲ့ရခိုင်မျိုးသားပါတီကကောင်းဆောင်တွေပါဝင်လူပေါင်း100ကျော်တဲရောက်ခဲ့ပါတယ်။
မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကချင်းကျောင်းသားတွေစုပေါင်းပြီးရိုးရာယဉ်ကျေးမှုနှီးနှောဖလှယ်ပွဲကိုချင်းပြည်နယ်ဟာခါမြို့မှာလာမယ့်နိုဝင်ဘာ5ရက်နေ့ကနေ9ရက်နေ့အထိကျင်းပကြမှာဖြစ်ပါတယ်။ဟာခါမြို့မှာကျင်းပမယ့်ရိုးရာယဉ်ကျေးမှုနှီးနှောဖလှယ်ပွဲကိုချင်းကျောင်းသားတမကနဲ့မီဇိုရမ်ပြည်နယ်ကမီဇိုကျောင်းသားတမကအဖွဲ့တို့ကပူးပေါင်းစီစဉ်ထားတာဖြစ်ပြီးအိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်စတဲ့သုံးနိုင်ငံမှာတကွဲတပြားပြန့်နှံ့နေထိုင်ကြတဲ့ချင်းမျိုးနွယ်စုတွေရဲ့တမိုင်းကြောင်ယဉ်ကျေးမှုဒလိထုံတန်းအစဉ်အလာစပေးစတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။အခုလိုရိုးရာယဉ်ကျေးမှုနှီးနှောဖလှယ်ပွဲကျင်းပခြင်းအပြင်နိုင်ငံနေနိမိတ်ချချင်းညီအကိုများပြန်လည်တွေ့ဆုံချစ်ကြည်မှုရရှိမည်ဖြစ်ပြီးတိမ်မြုပ်ပြက်ကွယ်မဲ့ရိုးရာယဉ်ကျေးမှုများကိုဖော်ထုတ်ထိန်းသိမ်းနိုင်မှာဖြစ်တယ်လို့မီဇိုကျောင်းသားကောင်းဆောင်ကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့ဟာအောက်တိုဘာလဇန်ပိုင်းတုန်းကစပြီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိလာခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်စခန်းကိုစုခွာပေးဖို့မြန်မာစစ်တပ်တောင်းဆိုချက်ပေါ်ရှမ်းပြည်တပ်မတော်ဘက်ကဘလို့ထုတ်ပြန်ခဲ့ပါသလဲ။ရှေ့ဆက်ငင်းချမ်းရင်အတွက်ဘလို့အလားအလာတွေရှိနိုင်ပါသလဲဆိုတာကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားအောက်တိုဘာလ2ရက်နေ့ကစတင်လာတဲ့တိုက်ပွဲဟာဒီကနေ့အထိတင်းမာနေဆဲအခြေအနေမှာရှိနေပါတယ်။မြန်မာဆိုရတပ်မတော်ဟာတန်လွင်နောက်ချမ်းမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းတွေလှုပ်ရှားစစ်ကြောင်းတွေအားလုံးပန်ချောင်းအနောက်ဘက်ကမ်းကိုစုဖို့ KC ပန်စီဝမ်ဝပ်ခူလောင်လာမကနေ3မိုင်အကွာစုပြီးနေထိုင်ဖို့ဒီရက်ပိုင်းတွေမှာရှမ်းပြည်နယ်အစိုးရလုံခြုံရေးနဲ့စစ်ရေးရဝန်ကြီးပုံမှုကြီးအောင်တူကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအကြောင်းကြားထားပါတယ်။မြန်မာစစ်တပ်ရဲ့ညွန်ကြားချက်အတိုင်းတပ်ကိုစုပ်ပေးမှာမဟုတ်တလို့ဒီလိုလို့ရအပေါ်ကန့်ကွက်သွားမှာလို့ရှမ်းပြည်တပ်မတော်ထွေထွေတွင်ရင်မှုစောက်ခွန်ဆန်ကပြောပါတယ်
တကားလေမြို့ပေါ်တက်နေရမလားကျွန်တော်တို့အကြောင်းရှာချုပ်ခိုင်းချုပ်ခိုင်းကျွန်တော်တို့ဘယ်မှာတော့နေမလဲဒီလိုမျိုးရင်းနှီးပုံဆောင်ရင်းလုံးဟာကိုယ်ပြည့်တဲ့ခါမှာကျွန်တော်တို့အဲ့ဒါကိုကန့်ကွက်မယ်
ရှမ်းပြည်တောင်ပိုင်းဂျေတီမြို့နယ်အတွင်းအစိုးရတပ်မတော်ကနေ SSPP SSA ရဲ့တာဖာဆောင်တပ်စခန်းကိုအောက်တိုဘာလ2ရက်နေ့ကနေ6ရက်နေ့အထိထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်တေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံရွာသားတွေကလည်းလက်နက်ကြီးထိမှန်လို့တေဆုံးမှုဖြစ်ပွားခဲ့ပါတယ်။ငင်းချမ်းရည်တိဆောက်စဉ်ကာလအတွင်းအခုလိုတိုက်ပွဲဖြစ်ပွားနေတဲ့အပေါ် SNLD ပါတီပြောခွင့်ရဇိုင်းလက်ကအခုလိုပြောပါတယ်။
ဒီကြောင်လဲနေပြီးဆက်ကြောင်နေပြီးဆိုတာကြိုးစားမှုဒါနဲ့သူ့ပြန်ကြောင်လဲခြင်းမရှိသေးဘူးတိုးတက်မှုမရှိသေးဘူးနောက်ပြန်ဆုတ်ပြန်မရှိဘူးကျွန်တော်တိုးတက်မှုကိုမရှိတာဒါဆိုလဲဆိုတော့တရုတ်ချုပ်ရေးစနစ်ကိုဆက်လက်ပြီးကျင့်သုံးနေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ရဲ့ပြောင်းလဲချက်ကရိုးတက်ထွက်ရေးလို့ဖြစ်နေရတာတော့တရားဥပဒေတိုးမမှုလုံးဝပြင်းပြနေတယ်ဒါကြောင့်မို့လို့လည်းစစ်တပ်ကဟိုတနားကြီးရဲ့ဩဇာတော်မမှုအောက်မှာမရှိဘဲနဲ့သူ့ချင်းကိုလုပ်နေတာပဲနော်
ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့ကတော့စီရေးပဋိပက္ခတွေချုပ်ငိမ့်စေဖို့ဂျိုးပန်းလှုပ်ဆောင်နေစေလို့ငင်းချမ်းရေးဂျိုးတော်ဆောင်ဦးလမောင်ရွှေကပြောပါတယ်
ဒီချက်ဆက်မှာတက်မလာလို့ဒီချက်လာပါတယ်ဒီရို ုံးရေးဖြစ်စဉ်အနေနဲ့ဆက်ပြီးတော့ပွားနေတယ်။ဒီကိစ္စတွေကျွန်တော်တို့ဆွေးနွေးနိုင်မှုအတွက်ပမာဥဆောင်နဲ့အလင်းရောင်းကြောင့်ဒီမှာဆက်ပြီးဆောင်ရွက်နေပါတယ
်။မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ပြည်ထောင်စုဆင့်လက်မှတ်ရေးထိုးထားတာ၃နှစ်ပြည့်တော့မှဖြစ်ပေမဲ့လက်တွေ့မှာတော့တိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပါဘူး။
ဆက်ပြီးတော့မွန်ပြည်နယ်မှာတောင်သူလယ်သမားတွေကိုလယ်ယာမြေဥပဒေနဲ့အညီလယ်ယာလုတ်ကင်ခွင့်လက်မှတ်တွေထုတ်ပေးခဲ့ပေမဲ့တောင်သူအများစုဟာလယ်ယာလုတ်ကင်ခွင့်လက်မှတ်မရရှိကြသေးဘူးလို့လယ်သမားတွေကပြောပါတယ်။လယ်သမား90ရာခိုင်နှုန်းလောက်ကလယ်ယာလုတ်ပိုင်ခွင့်လက်မှတ်မရရှိကြသေးတယ်လို့လယ်ယာမြေအတွက်အာမခံချက်မရှိတဲ့ပုံစံမျိုးတွေတွေ့ရတယ်လို့စစ်တမ်းကောက်ယူသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
စပန်းဆိုင်ပြောချင်းကိုတင်ကထားလောက်ကန်နေကြတဲ့မွန်ပြည်နယ်ကြက်မြွတ်မြွတ်နယ်အတွင်းမှာတော့လယ်ယာလောက်ပိုင်ခွေလက်မှရှောက်ထားကြပေမဲ့ရရှိသူနေပါနေတယ်လို့ကြက်မြော်မဲခရိုတေတက်ခန်လဲသမားတူကအခုလို့ပြောပါဗျ
။လယ်လောက်ပိုင်ခွေလက်မှကနှစ်ကလေးကလောက်လာတာ။ဘုံချိန်ကြီးမရသေးဘူး။ရားလူကမင်းတဲ့မရလူကမြန်။ဆယ်ဦးက၃ဦးလောက်ပဲရ။တရားမရောက်30လောက်။ရောက်30လောက်မရဘူး။
တပည့်မွန်လူငယ်ပညာပေးဖွဲ့ကနေဥဆောင်ပြီးတော့အစ်စ်ပြတ်ထမ်းထားတဲ့လေယာဥပဒေနဲ့လေယာလောက်ပိုင်ခွေနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူထားချက်ရလေသမား90ရာခိုင်နှောင်းလောက်ကလေယာလောက်ပိုင်ခွေလက်မှမရှိကြဘူးလို့မွန်လူငယ်ပညာပေးဖွဲ့လက်ထောက်ညွှန်ကြားရေးမှူးမင်းဆိုင်ရော့ကပြောပါတယ
်အများစုကပေါ့နော်90ရာနှုန်းဝန်းကျင်လောက်ကတော့သူတို့စီမှာတက်တဲ့ထပ်ထားမပြနိုင်ဘူးတော့ဒီမီယိုခလာမိဘတွေကလည်းမူပြီးတော့ရလာတဲ့ပုံစံမျိုးတွေနောက်အယောင်းဝယ်လုပ်မယ်ဆိုရင်လည်းတကယ်အာမခံနိုင်တဲ့ပုံစံမျိုးနဲ့လောက်ထားတာမရှိဘူးပေါ့နော်အဲ့ဒီချက်တွေကျွန်တော်တွေ့ရတယ
်မြေစင်းဌာနအနေနဲ့ချမှတ်ထားတဲ့စီမံကိန်းတတ်မှတ်ကာလအတွင်းထောက်ပေးတည်တယ်လို့ကြံမြုံမြုံနဲ့ဘီနယ်လှတ်တော်ကိုစလဲဥလှထွန်းကပြောပါတယ
်တက်ဆိုင်ရမြေစင်းဌာနကိုပဲကျွန်တော်တို့ကနေကုန်ထောက်ရမယ်တဘောရှိတယ်ဓမ္မသာလည်းဘာခက်ခဲရှိလို့သူတို့ကြားကြနေတယ်ဆိုတာဒါကမဖြစ်သေးတော့ဘူးပေါ့ဒါအမှန်အရပြောရင်သူတို့ရဲ့စီမံကိန်းတော့ရှိတယ်တတ်မှတ်အချင်းချင်းမှာပြီးအောင်လုပ်ရမယ်ဆိုတာလည်းဖြစ်သေးတာပေါ့နော်
လယ်ယာလောက်ပိုင်ခွေလက်မှတ်ထုတ်ပေးခြင်းကိုပထမဆုံးအနေဖြင့်2013ခုနှစ်တွင်ရာဂိုင်နှောင်းအဖြစ်တရားရာဂိုင်နှောင်းပစ္စည်းကြောင့်2014ခုနှစ်အောက်ကောက်လကောင်တီတွင်လည်း59တရမ14ရာဂိုင်နှောင်းဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့မွန်ပြည်နယ်စိုက်ပျိုးရေးနှင့်မွန်ပြည်ရေးဌာနစီရေးရထောက်ပြခဲ့ပေမဲ့လည်းလက်တွေ့နဲ့ကြွားချချက်ရှိနေတယ်လို့လည်းလယ်သမားအရေးလှောက်ရှားသူတွေကပြောပါဗျ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်လူထုရဲ့တောင်းဆိုချက်အရာကရင်လက်နက်ကန်ဖွဲ့၄ဖွဲ့တို့ပူးပေါင်းပြီးကော်သူလေးတပ်မတော်အမည်နဲ့ပြန်လည်ဖွဲ့စည်းလိုက်ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA လှုပ်ရှားစစ်ကြောင်းအခြေစိုက်စခန်းတွေအားလုံးဆုတ်ပေးဖို့ရှမ်းပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးအောင်သူကနေစာရေးအကြောင်းကြားခဲ့တာကို SSPP SSA ဘက်ကနေညှင်းဆန်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ချာနေမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။1984ခုနှစ်မှာ American ASEAN စီးပွားရေးကောင်စီကိုစပြီးတည်ထောင်ချိန်တုန်းက ASEAN 10နိုင်ငံရဲ့ GDP စုစုပေါင်းဟာ American Dollar 220 billion လောက်ပဲရှိပါသေးတယ်။ဒီကနေ့တော့အဲ့ဒီ GDP ဟာဆယ်ဆကျော်တိုးပြီးဒေါ်လာ 1.4 trillion လောက်ရှိနေပါပြီ။မိမိတို့အောင်မြင်မှုကိုတကယ်အစ်အမှန်တိုင်းတာချက်ဟာဆက်ပြီးတိုးတက်မလားဆိုတာမဟုတ်ပဲဘယ်လိုတိုးတက်မလဲဆိုတာပဲဖြစ်ပါတယ်လို့ American ASEAN စီးပွားရေးကောင်စီတည်ထောင်တဲ့230ပြည်ခန့်နားမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။အမေရိကန်ကုန်သွယ်ရေးနဲ့ယင်းနှမြုံနံမှုဟာချမ်းသာကြွားမှုကိုမျှဝေခံစားရေးဖန်တီးနိုင်စွမ်းရှိပါတယ်။ရေရှည်ခိုင်မာပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပါဘူး။လူမှုဝန်ဝိုင်းတွေတိုးတက်စေပြီးအခွင့်အလမ်းတွေဖန်တီးပေးပါတယ်။အမေရိကန်ပြည်ထောင်စုနဲ့မိမိတို့ရဲ့မဟာမိတ်နိုင်ငံတွေအားလုံးအတွက်အလုပ်အကိုင်တွေဖန်တီးပေးပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်ကုမ္ပဏီတွေကအာဆီယံနိုင်ငံတွေစီနှစ်ဆင်အကြမ်းပြင်းအမေရိကန်ဒေါ်လာတန်းတရာဘူးထုတ်ကုန်တွေတင်ပို့နေပါတယ်။အာဆီယံနိုင်ငံတွေမှာအမေရိကန်စီးပွားရေးလုပ်ငန်းတွေဟာနံပါတ်1ယင်းနှမြုံနံသူတွေဖြစ်နေတာဆယ်စုနှစ်ပေါင်းများစွာကြာနေပါပြီ။အာဆီယံဒေသမှာအမေရိကန်ရဲ့ယင်းနှမြုံနံမှုဟာတရုတ်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအားလုံးပေါင်းထက်ပိုများပါတယ်။ဒီကနေ့အာရုံစိုက်ဖို့လိုအပ်တာကဒီတိုးတက်မှုအတိုင်းဆက်ရှိသွားစေဖို့ဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကမ္ဘာလုံး GDP ရဲ့40ရာခိုင်နှုန်းကျော်ကမ္ဘာကုန်သွယ်မှုရဲ့သုံးပုံတစ်ပုံကိုချိတ်ဆက်ပေးပြီးမိမိတို့ရဲ့တူညီတဲ့စီးပွားရေးဆိုင်ရာအကျိုးမြတ်တွေတန်ဖိုးတွေနဲ့အညီစံချိန်စံနှုန်းတွေကိုမြှင့်တင်ပေးမဲ့ TPP ပစိဖိတ်သမုဒ္ဒရာဖြတ်မိဖက်ပူပေါင်းဆောင်ရွက်ရေးဆိုတာကိုဝန်ကြီးကြီးတွေကထောက်ပြပါတယ်အနာဂတ်ခေါင်းဆောင်တွေဟာသူတို့လိုအပ်တဲ့လေ့ကျင့်မှုနဲ့ပညာရေးကိုရရှိစေရေးသေချာအောင်လုပ်ဖို့လိုပါတယ်လို့မစ္စတာကယ်ရီကပြောပါတယ်အာဆီယံဒေသလူဦးရေရဲ့65ရာခိုင်နှုန်းလောက်ဟာအသက်35နှစ်အောက်အရွယ်တွေဖြစ်ကြပြီးတော့အဲဒီလူငယ်တွေဟာကြံစားမှုတီထွင်ဖန်တီးမှုတွေရှိကြကြောင်းသူတို့ကိုယ်တိုင်ရဲ့ဘဝတွေဟူသောမကသူတို့လူမှုဝန်ပိုင်းကတခြားလူတွေရဲ့ဘဝတွေတိုးတက်စေဖို့သူတို့ရဲ့စိတ်ကူးစိတ်သန်းတွေစွမ်းအားတွေကိုအသုံးပြုပြီးလှုပ်ဆောင်ပေးဖို့စိတ်အားထက်သန်ကြတယ်လို့မစ္စတာဂယ်ရီကပြောပါတယ်ဒေသတော်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ပြရှင်းဖို့အတွက်ဒေသဆိုင်ရာစီးပွားပွဲတွေအမေရိကန်မှာလေ့လာစီးပွားတာတွေမှာအာဆီယံဆန်နိုင်ငံစလုံးကလူငယ်တွေဒီဂျစ်တယ်နည်းပညာနဲ့ချိတ်ဆက်ပါဝင်နိုင်စေတဲ့အရှိတော်အချလူငယ်ခေါင်းဆောင်များအစီအစဉ်လို့အစီအစဉ်မျိုးတွေမှာအမေရိကန်ကရင်းနှီးမြှုပ်နှံလှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ဒီကနေ့မိမိတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအပေါ်အထူးအာရုံစိုက်နေရတာနဲ့အတူတူမတူတဲ့အခွင့်အလမ်းတွေကိုလွတ်လွတ်သွားဖို့လွယ်ကူလာပါတယ်အဲ့ဒီအခွင့်အလမ်းတွေနဲ့ပြည်နေတဲ့အရှိတော်အရှာလူမျိုးတခြားဒေသတွေကဘာပေါ်မှာတိတ်မရှိလာပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ဂယ်ရီကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ဆောရရှင်ဒီအခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့အားပေါ်သားဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုသချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုအီးမေးလ်နဲ့ရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ဖုန်းနံပါတ်ကတော့1239-382-555လေးဖြစ်ပြီးတော့ fax number ကတော့1239-382-555နဲ့ဖြစ်ပါတယ်ကျွန်တော်တို့ခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6:00ကနေ9:00အစီအစဉ်အစဆုံးကိုမနက်7:00ကနေ9:00တစ်ချိန်နေ့လယ်7:00ကနေ10:00တစ်ချိန်ပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာခုတော့သတင်းချင်းချုပ်ကိုဦးစံမိုးဝေကတလဲချင်းညာပေးပါဦးခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့လျင်မြန်စွာကူးစက်နေတဲ့အီဘိုလာရောဂါအဓိကဖြစ်ပွားရာအာဖရိကအနောက်ပိုင်းဒေသကိုခီးသွားလာမှုပိတ်ပင်မှုကိစ္စကိုအစိုးရအနေနဲ့ဆက်လက်ပြီးတော့ဆန့်ကျင်နေဆဲဖြစ်တယ်လို့သမ္မတအင်ဂျီရောပြောရေးဆိုခွင့်ရှိသူကပြောပါတယ်။အီဘိုလာရောဂါနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်ကြရမလဲဆိုတာကိုအမေရိကန်ထိပ်တန်းကျန်းမာရေးအရာရှိတွေကဂျာတာပရီနစ်ကွန်ဂရက်လွှတ်တော်ကော်မတီရဲ့ရှေ့မှောက်မှာဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။အနောက်အာဖရိကမှာအီဘိုလာဗိုင်းရပ်စ်ပိုးပြန့်ပွားနေမှုကအမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးစနစ်ပေါ်ကာလကြာရှည်ချင်းချောင်းနေမှာစိုးရိမ်နေလို့အမေရိကန်ကာကွယ်ရေးအမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်မှုဘူဌာန CDC ရဲ့ညွှန်ကြားရေးမှူးဒေါက်တာသောမတ်စ်ဖရိုင်ဒင်းကပြောလိုက်ပါတယ်။တူရကီနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဆီးရီးယားနေဆက်ကကိုဘာနီမြို့ကလေးမှာဖြစ်ပွားနေတဲ့တလကြာတိုက်ပွဲတွေကြောင့်တေဆုံးရသူ660ကျော်ရှိနေပြီလို့လူခွင့်ရေးစောင့်ကြည့်သူတွေကပြောပါတယ်။ခတ်တိုက်ခိုက်ရေးတပ်တွေရဲ့လက်ချက်ကြောင့်တေဆုံးတဲ့ ISအစ္စလာမ်စစ်သွေးကြွတွေရဲ့ရေတွက်ဟာ384ယောက်ရှိနေပြီလို့ဗြိတိန်အခြေစိုက်တဲ့ Syria စောင့်ကြည့်ရေးလူခွင့်ရေးအဖွဲ့ကကြာတာပြင်းနေမှာအစီရင်ခံစာထုတ်ပြန်ပါတယ်။ခတ်တိုက်ခိုက်ရေးသမားတွေတည်ဆုံရတာကတော့258ယောက်ရှိတယ်လို့ဆိုပါတယ်။အာရှနဲ့ဥရောပနိုင်ငံပေါင်း90ကျော်ကခေါင်းဆောင်တွေတက်ရောက်နေတဲ့နှစ်ရက်ကြာထိပ်သီးညီလာခံကိုအီတလီနိုင်ငံမီလန်မြို့မှာကြာတာပြင်းကဖွင့်လှစ်ခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့အရေးဟာညီလာခံဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေနဲ့ဦးစားပေးကိစ္စတခုဖြစ်တယ်လို့ဆိုပါတယ်။ဒါဟာစေချင်းမြောက်ကျင်းပတဲ့အစည်းအဝေးဖြစ်ပြီးတော့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေအကျန်းဖက်ဝါဒနဲ့ပတ်သက်တဲ့ကိစ္စတွေကိုအယုံဆိုင်ဆွေးနွေးမယ်လို့ဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့15နိုင်ငံအဖွဲ့ဝင်အဖြစ်နှစ်နှစ်ကြာတာဝန်ထမ်းဆောင်မှုကုလသမဂ္ဂအထူးရင်းညီလာခံကနေဂျာတာပြည်နယ်မှာအင်ဂိုလာ၊မလေးရှား၊နယူးဇီလန်၊စပိန်နဲ့ဗင်နီဇွဲလားနိုင်ငံတွေကိုရွေးချယ်လိုက်ပါတယ်။
ကမ္ဘာသတင်းကျဉ်းချုပ်ကိုဦးစံမိုးဝေချိန်ညားခဲ့တာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနပ်အဗ်ဒရာမန်ဖြစ်ပါတယ် VOA American အသံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာတော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ကျန်နေပါ
Thank you.
This program has come to you from the Voice of America, Washington.